ကျန်တော့ဝင်းမေပါရခိုင်ပြည်နယ်ကမကျင်းပဖြစ်ခဲ့တဲ့ရွေးကောက်ပွဲပြန်ကျင်းပနိုင်ရေးဂျပန်ဆိုရထူးကိုယ်စားလှယ်မစ္စတာဆာဆာကာဝါအနေနဲ့ဒီဘက်ထဲယူအီစီပြောင်းစုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တို့ကိုတွေ့ဆုံခဲ့ပါတယ်ဒါပေမဲ့အခုချိန်ထိဒီရွေးကောက်ပွဲကျင်းပနိုင်ဖို့ရေးရာရာမကြားရသေးတာမို့စိုးရိမ်မ တ်တူနဲ့နောက်သုံးသက်သူတူကိုမေးရမှာမြောက်မြို့ကဖြည့်သူတော်ကိုယ်စားလှယ်ဦးလာစောကအခုလိုဆက်ရှင်ပြပါတယ
်ဆက်ဆက်ကောင်းနဲ့တွေ့ပါတယ်သူကတော့ထိုင်တော့တဲ့အကြည့်ကြုံရဲ့အောင်ကြည့်ပြောမှာတွေ့ခဲ့တဲ့အကြောင်းတွေကိုတော့ရှင်းအားဖြင့်တော့ပြောပြပါတယ်အဓိကတော့ရုပ်ောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့တွေ့တယ်ဆိုတဲ့အကြောင်းပြောပြတယ်သူကရခိုင်မှာရှိတဲ့ဒီကိုယ်တိုင်တော့ရောက်ခဲ့တဲ့အခြေအနေတွေပြောပြတယ်ရခိုင်မှာရုပ်ောက်ပွဲလုံနိုင်တယ်ဆိုတဲ့အနေအထားတစ်ခုရှိတယ်ဆိုတာကိုသူအမှတ်ခံပြီးပြောပြတယ
်ဟုတ်ကဲ့အဲ့တော့ရုပ်ောက်ပွဲကော်မရှင်ဘက်ကရောဘယ်လိုအကြောင်းပြန်ခဲ့တယ်ကြားလဲ
ရုပ်ောက်ပွဲကော်မရှင်ဘက်ကတော့ပထမတစ်ခါလုံလုံကတော့ဝန်ကြီးဌာနနှစ်ခုရဲ့လုံခြုံရေးကိစ္စကြောင့်အဲမှာယူကောဘမရှိတော့ဘူးပြောတယ်။အဲ့တော့သူကအခုတော့လူငယ်ရေးကိစ္စလဲတက်မတော်နဲ့တခိုင်အေးအေးလေးကြားထဲမှာဒီမှုရသွားပြီ။ကြုံတရားပြစ်တက်ခတ်တာတွေလည်းမရှိဘူး။သူမျိုးလုံးကလည်းယူကောဘဖြစ်ဖို့တောင်းဆိုထားတယ်။နောက်ရခိုင်ပြည်ရဲ့ယူကောဘကော်မရှင်ကလည်းယူကောဘဖြစ်ဖို့ပြောထားတယ်ဆိုတဲ့အကြောင်းကိုသူကပြောတော့ယူကောဘကော်မရှင်ကတော့ပြတ်သားတဲ့အဖြေတော့မပြောပါဘူးခင်ဗျ။သူကအဲ့ဒီရှေ့ကလူငယ်ရေးကိစ္စကြောင့်ကိုရခိုင်မှာယူကောဘမဖြစ်တဲ့ကိစ္စကိုပဲထပ်ပြီးတော့ပဲပြောပြပါ
မယ်။ဟုတ်ကဲ့။အဲ့တော့သူခမန်းချက်ကဘယ်လိုရှိလဲ
။ခမန်းချက်ကတော့ဘာမှမပြောဘူး
။ဟုတ်ကဲ့။ဒေါ်ဆန်းစုကြည်နဲ့တွေ့တာရော
။ဒေါ်ဆန်းစုကြည်နဲ့တွေ့တာကတော့သူကဟိုတခြားကိစ္စတော့ပြောအဲ့ယူကောဘကောမယူကောဘကိစ္စပဲပြောတယ်လို့ပြောပါတယ်။အဲ့တော့ဒေါ်ဆန်းစုကြည်ကလည်းပဲဒီကိစ္စဟာယူကောဘကော်မရှင်နဲ့ဆွေးနွေးပြီးသားဖြစ်တဲ့အတွက်ကြောင့်ဆိုတဲ့သဘောမျိုးပဲပြောပါတယ်။ယူကောဘကော်မရှင်ကပဲ refer လုပ်ပါတယ်။သူအနေနဲ့ကတော့ယူကောဘကော်မရှင်ကိုပြောတယ်လို့ပဲရှင်နေရအကုန်လုံး ready ဖြစ်တဲ့အကြောင်းပေါ့လေ
ဟုတ်ကဲ့အဲ့တော့သူအနေနဲ့ရောအာရမှုအာမရမှု
သူအဲ့ဒါမျိုးတော့မပြောဘူးခင်ဗျာသူကကျွန်တော်တို့သူရခိုင်ခရီးစဉ်နဲ့ပတ်သက်ပြီးသူရှင်နေတဲ့အကြောင်းအဲ့ဒါပဲပြောပါတယ
်ဟုတ်ကဲ့အဲ့တော့ဘယ်တော့လောက်ဒီအကြောင်းပြန်နိုင်မယ်လို့ကောသူမျှော်လင့်ထားတာ
အဲ့ဒါလည်းမပြောဘူးခင်ဗျာကျွန်တော်တို့ကလည်းသိရှင်တာပေါ့ယူကောဘဖြစ်မလားမဖြစ်ဘူးလားဘုရားသားပြောတာဗတာဖြစ်ဖြစ်ရှင်ပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးလာဆိုခင်ဗျာအဲ့ဒီတော့အခုလိုဒီဂျာဝင်ဆောင်ရဲ့ပြီးတဲ့အပိုင်းမှာလက်ရှိအဓိကအေးရခိုင်တံတော်နဲ့အစိုးရဘက်ကလည်းအခုရွက်ောက်ပွဲပြန်ဖြစ်လာနိုင်ဖို့အတွက်အ мян ဆုံးဘာတွေစပြီးတော့လွတ်ဆောင်တင်တာကိုကျွန်တော်တို့နိုင်ငံရေးသုံးသက်သူဒေါက်တာရန်မျိုးသိန်းကိုဆက်မေးထားရမှာသူကအခုလိုစပြီးရှင်းပြပါတယ
်ဆက်ကွာဝါရဲ့ခီးစဉ်အပြီးမှာတကယ်ဆုဆုကန်ကန်ပေါ့လေရန်လက်ကောင်းပြီမမြင်ရသေးတာဟာဒီညနိုင်ဆွေးနွေးမှုတွေမှာယုံကြည်မှုတိကျရေးမှာအားနည်းချက်တွေလိုအပ်ချက်တွေရှိနေတာလားလို့မေးခွန်းထုတ်ပြန်ရှိပါတယ်။အဲစိုးရိမ်တာကတော့တတိယအကြိမ်လွတ်တော်အစည်းအဝေးတွေမစတင်ခင်ရခိုင်ပြည်နယ်ရဲ့မြို့နယ်ကိုမြို့နယ်မှာရွေးကောက်ပွဲတွေမလုပ်နိုင်ခဲ့ဘူးဆိုရင်ရခိုင်ပြည်နယ်မှာဒီစစ်အချိန်ကြီးပြန်ပြီးတော့မြင့်တက်လာမလားစိုးရိမ်စရာဖြစ်ပါလေ
။ဟုတ်ကဲ့လက်ရှိမှာဘလိုမျိုးဒီအဟံတားတွေမျိုးပေါ့နော်အခက်ခဲတွေမျိုးရှိနေတယ်လို့သုံးသပ်မိလဲ
။အေးအနေနဲ့ဖန်စီချင်းသိမ်းထားတဲ့ဒီလူကိုယ်စားလှယ်လောင်း၃ဦးတဲမှာအနည်းဆုံးအမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်း၂ဦးကိုအမြန်ဆုံးကြံ့လွတ်ပေးနိုင်မယ်ဆိုရင်ဟိုအစိုးရအနေနဲ့ကအမြန်ဆုံးပေါ့လေရခိုင်ပြည်နယ်အခြေစိုက်ပါတီတွေကဒီခေါင်းဆောင်တွေနဲ့အတွေ့အကြုံဆွေးနွေးပြီးတော့အဲ့ဒီတပြိုင်နက်မှာပဲဒီပြည်တော်စုရွေးကောက်ပွဲကော်မရှင်အနေနဲ့လည်းပဲဒီကျွန်တော်တို့ဒေတာဆိုင်ရာရွေးကောက်ပွဲကော်မရှင်အနေနဲ့အမြန်ဆုံးဆက်သွယ်ပြီးတော့ရွေးကောက်ပွဲကျင်းပနိုင်ဖို့အလားအကောင်းဆုံးရှိတဲ့ရက်ွက်တွေကြေးရွာတွေမှာရွေးကောက်ပွဲကျင်းပနိုင်ဖို့ကိုပြင်ဆင်တယ်လို့မြင်ပါတယ်အဲ့ဒါအပြင်အစိုးရနဲ့တက်မတော်အနေနဲ့အေးအေးလက်နဲ့လည်းပဲနိုင်ငံတော်ကောင်တော်ဝိုင်းရတော်ကောင်ညှိနှိုင်းဆွေးနွေးဆောင်ရွက်တဲ့နယ်လို့မြင်ပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာရမြသိန်းခင်ဗျာကျွန်တော်ဝင်းမြမ